အာရှစီးပွားရေးအင်အားကြီးဂျပန်နဲ့တရုတ်နှစ်နိုင်ငံကြားကာလရှည်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်အတွင်းကလူမနေတဲ့ကျွန်းစုတွေအနီးမှာလက်နက်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်ကရေရင်တစင်းကိုတွေ့ခဲ့ရတယ်လို့ဂျပန်ဘက်ကပြောပါတယ်ဂျပန်ဘက်ကဆန်ကကူလို့ခေါ်ပြီးတရုတ်ဘက်ကဒိုင်အိုယူလို့ခေါ်တဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေနားမှာတင်မော်တစင်ခုံမောင်းနေတဲ့ဓာတ်ပုံကိုဒီကနေ့မှပဲဂျပန်ကမ်းခြေဆောင်တပ်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေအနီးမှာလက်နက်တင်ဆောင်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်ကတင်မော်တစင်ခုံမောင်းနေတာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။